အိန္ဒိယနဲ့မြန်မာပူးတွဲတည်ဆောက်နေတဲ့ကလဒါမြစ်စီမံကိန်းရဲ့အစိတ်အပိုင်းတစ်ခုအဖြစ်နဲ့အိန္ဒိယကမြန်မာနိုင်ငံကိုကုန်တင်သင်္ဘော6ဆင်းလွန်ခဲ့တဲ့နှစ်အတွင်းမှာလူလိုက်တဲ့အကြောင်းတရုတ်နိုင်ငံထုတ်ဆွင်ဟောသတင်းမှာဖော်ပြထားပါတယ်။အမေရိကန်ဒေါ်လာ83,000,000,000ကျော်တန်ဖိုးရှိတဲ့အဲ့ဒီကုန်တင်သင်္ဘောတွေကိုစစ်တွေစစ်ကမ်းမှာအိန္ဒိယကလွှဲပြောင်းပစ်လိုက်တာဖြစ်ပြီးဒီသင်္ဘောတွေဟာကုန်ပစ္စည်းတွေနဲ့ခီးတယ်တွေကိုတင်ဆောင်ဖို့အသင့်အနေထားမှာရှိနေတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်နဲ့တခြားဒေသတွေကထွက်တဲ့ကုန်ပစ္စည်းတွေတင်ဆောင်လာတဲ့အဲ့ဒီသင်္ဘောတွေဆက်ကပ်နိုင်ရေးအတွက်တောင်တူးတဲ့လုပ်ငန်းတွေကိုတော့မကြခင်မှာစတင်မယ်လို့ဆိုပါတယ်။ဒလတကုံစိတ်ကန်းနဲ့ဒေါပုံသင်္ဘောချင်းတို့မှာတိဆောက်ပြီးအလျား45မီတာအနံ 9.5 မီတာရှိတဲ့အဲ့ဒီသင်္ဘောတွေဟာကုန်ပစ္စည်းတန်ချိန်300အထိတင်ဆောင်နိုင်မှာဖြစ်ပါတယ်။ဒီတော့အတွင်းကလဒန်စီမံကိန်းရဲ့ဒေသတစ်ခုအဖြစ်နဲ့ဟာခါနဲ့ပလဝါမျိုးတို့မှာချင်းပြင်းတဲ့အစိုးရကဆက်မှုဇုံအသစ်တစ်ခုတိဆောက်သွားမှာဖြစ်ပါတယ်။အမေရိကန်ဒေါ်လာတန်480ကုန်ချမဲ့ဒီကလဒန်စီမံကိန်းကိုအဆင့်30ခွဲပြီးတိဆောက်နေတာဖြစ်ပါတယ်။ကလဒန်မြစ်စီမံကိန်းသဘောတူညီချက်အတွေ့အိန္ဒိယနဲ့မြန်မာအစိုးရတို့က2008ခုနှစ်မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။